စီရေးပိပခတွေပြင်ထန်နေတဲ့ကချင်ပြည်နယ်မုံမောက်နယ်ဒေါ်ဖုံးရံမြို့နယ်တွေအတွင်းမှာစစ်ကောင်စီဘက်ကတိုက်အင်အားတွေအလုံးအင်းနဲ့ဖြည့်တင်းလာတာကြောင့်မကြမီရက်တွေအတွင်းမှာပြင်ထန်တဲ့တိုက်ပွဲတွေကြုံတွေ့ရနိုင်တယ်လို့ဒေသခံတချို့နဲ့KIA ဘက်ကတုံ့တက်ကြပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုသားညုံဦးကပဲဆက်ပြီးတော့ပြောပြပေးပါမယ်ခင်ဗျာ
။ကချင်ပြည်နယ်မိုးပေါက်မြို့နယ်မြို့သစ်ကုန်းလောရွာနီးကဆလောင်းကုန်းကို14ရက်ကြာထူးစစ်ဆင်တက်ခိုက်ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြနေတော့ကစစ်ကောင်စီတပ်တွေကနေပြီးတော့သိမ်းယူလိုက်တာဖြစ်ပါတယ်။ဒါလို့သိမ်းယူလိုက်ပြီးတဲ့နောက်စနေနေ့တနင်္ဂနွေနေ့ရက်မှာလေကြောင်းကတက်ခိုက်တာမျိုးမရှိသလိုလက်နက်ကြီးနဲ့လည်းဂျူကြားဂျူကြားပစ်ခတ်တာလောက်ပဲရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့ဒေါ်ဖုံရမ်းမြို့နယ်ကွယ်ဘက်ကတမရော်ဘက်ကနေပြီးတော့စစ်အင်အားတွေတိုးမြင့်ပို့ဆောင်နေတာကြောင့်မကြမီမှာတိုက်ပွဲကြီးတွေဖြစ်လာနိုင်တယ်လို့မိုးမောက်ဒေသခံတူဦးက view ကိုပြောပါတယ
်ဒီနေ့ဒီနေ့ကပုံစံကျော်က30ကျော်ပြည့်ခဲ့ပြီလေဟိုနေရာဟိုပေါ်ဝင်ကုန်ပြီးတော့အဲခနာဟိုတော့ပြန်လာရောက်ခံနေဟိုဒီကုန်းစင်းကုန်းတဲ့အကုန်းနားလေးမှာလဲမိုင်းခွဲတယ်လို့ပြောတယ်အမှလည်းအပေါ်နေနေဖြစ်တယ်လို့ပြောတယ်
မြန်မာစစ်တပ်ဘက်ကအခုလိုမျိုးအလောဘုံဘက်ကိုထိုးစစ်ဆင်လာနိုင်တာကြောင့်ဒီတစ်ပတ်အတွင်းတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ကဗမူရီနော်ဘူးကပြောပါတယ
်။ဟိုမြို့တီကုန်းတော်ကနေတော့ဒီအလောဘုံဘက်ကိုဒီမင်းပြည်ကနဲ့ရှေချီဟန်းနဲ့အဲဒီသူကြောင့်တက်တယ်ဆိုတဲ့တရင်နဲ့ကျွန်တော်ကြားပါတယ်။နောက်ပြီးတော့နွေလန်းဘက်ကလည်းဒီအလောဘုံဘက်မှာလည်းသူကြောင့်တကြောင်ထူးတယ်ဆိုတဲ့တရင်နဲ့ကြားပါတယ်။သူတို့စီရင်အားတွေထပ်တူးတာတော့ရှိပါတယ်။
တမလကဝေဦးစီးချုပ်ယုံရဲ့ရှေ့ရနေ့သတင်းထုတ်ပြန်ချက်မှာတော့ Slong Gong ခေါ် Microwave ကုန်းကိုပြီးခဲ့တဲ့တိုက်ပွဲ24ကြိမ်ဖြစ်ပွားပြီးတဲ့နောက်မေလ9ရက်နေ့မှာတမလကပြန်လည်သိမ်းယူခဲ့တဲ့ကြောင်းဒီဖြစ်စဉ်အတွင်းမှာတမလကအရာရှိစစ်သည်ထိခိုက်ကြဆုံးတာရှိသလိုပဲ KIA ဦးဆောင်တဲ့တပ်ပေါင်းစုအဖွဲ့ဘက်ကတမဟာမှုအဆင့်ရှိသူ2ဦးအပါအဝင်ကြဆုံးများစွာရှိခဲ့တဲ့ကြောင်းလက်နက်မျိုးစုံ35လက်အပါအဝင် KM ဆက်ဆက်ပစ္စည်းတွေကိုသိမ်းဆည်းရမိတဲ့အကြောင်းကိုလည်းတပ်ဖွဲ့တွေကထုတ်ပြန်ထားပါတယ်ဒီမှာစစ်တော်စီဘက်ကဒီထုတ်ပြန်ချက်အပေါ်မှာတော့ဗဝီနော်ဘူးကမမှန်ကန်ဘူးဆိုပြီးတော့ညင်းပါတယ
်။အဲ့မှာပြောဟာမူးတွေလည်းမရှိဘူး၊တမ်းဟာမူးတွေလည်းမရှိဘူး။အဲလင်းနဲ့ပဲအဲ့လောက်ကြီးအတူတုံထားဖို့နေရာလည်းမရှိဘူး။အဲထားလည်းမထားဘူး။အဲအဲ့လောက်အချိန်လည်းမရှိဘူး။ဆိုတော့အဲ့ဒီဇင်းကမှကမှုမရှိဘူးလို့ပြောချင်ပါလား
။ KIA ကတင်ထားတဲ့လော်ဘွန်တက်စကန်ဟာမြစ်ကြီးနားပမော်လမ်းကိုထိန်းချုပ်ထားနိုင်တဲ့အရေးပါတဲ့ပြောင်းမြောက်နေရာဖြစ်တာကြောင့်မလို့ဒီစကန်ကိုစိုးမိုးနိုင်ရေးအတွက်တမ်းတော်ဘက်ကရော KIA ဘက်ကပါပြင်းထန်ကြိုးပမ်းနေကြတာဖြစ်ပါတယ်။တပ်တော်ဘက်ကနေပြီးတော့ Slong Gong ခေါ် Microwave ကုန်းကိုတိမ့်ပိုက်ပြီးဆိုတဲ့ထုတ်ပြန်ချက်သတင်းမှာတော့ KIA အဖွဲ့ရဲ့မြစ်ကြီးနားပမော်ဆက်သွယ်လမ်းကြောင်းကိုဖျက်တောက်ထားနိုင်ရေးကြိုးပမ်းမှုကိုတပ်မတော်ကနေပြီးတော့တာစီထင်းချုံနိုင်ခဲ့တဲ့အကြောင်းလည်းဖော်ပြပါရယ်စစ်ကောင်စီတပ်တွေအနေနဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာဒီအပိုင်းတဲ့လက်နက်ကြီးတွေနဲ့ရောလေကြောင်းကပါထိုးစစ်ဆင်နေရမှာပြီးခဲ့တဲ့မေလ3ရက်နေ့ကတော့တပ်မတော်ရဟရင်တစင်းပြတ်ကျပြီးတော့အရာရှိ3ဦးသေဆုံးခဲ့ရတယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပြောဆိုထားပြီးဖြစ်ပါရယ်ခင်ဗျာ
ကိုတန်းညုံပြောပြခဲ့တာပါခင်ဗျာ